တ်တလောနိုင်ငံရေးသမားတွေအကြက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူတွေကြားမှာအငင်းပွားနေတဲ့ငိမ့်စုစီလို့လူသိများတဲ့ငင်းညမ်းစွာစုဝေးခြင်းနဲ့ငင်းညမ်းစွာစီတန်းလှည့်လည်ခြင်းဆန်ရဥပဒေပြင်ဆင်ချက်ဥပဒေချမ်းကိုပြည်သူ့လွှတ်တော်မှာဆွေးနွေးကြပါတော့မယ် NLD အမတ်ဒေါက်တာမြတ်ညာနာဆူတင်သွင်းတဲ့အဲ့ဒီဥပဒေချမ်းအမျိုးသားလွှတ်တော်ဘက်မှာဆွေးနွေးပြင်ဆင်ချက်နည်းနည်းပါးပါးလုပ်ပြီးမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးအခုပြည်သူ့လွှတ်တော်ဘက်ရောက်လာတာဖြစ်ပါတယ်။ထူးခြားတာတစ်ခုကတော့ပြည်သူ့လွှတ်တော်မှာအဲ့ဒီဥပဒေကိုဆွေးနွေးဖို့စီရင်ပေးထားတဲ့အမတ်စုစုပေါင်း80လောက်ရှိပြီးအဲ့ဒီထဲမှာတမတော်သားတွေက60လောက်ပါဝင်နေတဲ့ကိစ္စပါ။ NLD အမတ်တွေလွှမ်းမိုးထားတဲ့ဒုတိယအကြိမ်လွှတ်တော်သက်တမ်းကာလအတွင်းဥပဒေချမ်းတစ်ခုကိုဆွေးနွေးမဲ့အမတ်ဦးရေစံချိန်တင်သွားသလိုတမတော်သားအမတ်အရေးအတွက်အများဆုံးဆွေးနွေးမဲ့ဥပဒေချမ်းအဖြစ်လဲမှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ NLD ဘက်ကတင်သွင်းထားတဲ့အဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးပြည်ခိုင်ပြိုးပါတီနဲ့သူ့မဟာမိတ်ပါတီတွေကကန့်ကွက်နေကြပါတယ်။တမတော်သားအမတ်တွေကလည်းလွှတ်တော်ထဲမှာပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။အရက်ဖက်အဖွဲ့အစည်းတချို့ကတော့ဥပဒေပါစာသားတချို့ကိုလိုယာသုံးပြီးဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးနိုင်တယ်ဆိုပြီးကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။အခုလိုပြင်ဆင်မဲ့ဥပဒေချမ်းဟာဘယ်လိုဥတွေမျိုးပါလဲ။ပြည်ခိုင်ပြိုးနဲ့တမတော်ဘက်ကဒီဥပဒေချမ်းကိုဘာကြောင့်အသေးအသံကန့်ကွက်နေကြသလဲဆိုတာအခုတစ်ပတ်လေးလာသုံးသက်တင်ပြသွားပါမယ်အခုလွတ်တော်တဲကိုရောက်နေတဲ့ငိမ့်စုစီပြင်ဆင်တဲ့ဥပဒေထဲမှာအထက်အငင်းပွားနေကြတာကတော့ပုံမှန်18ဖြစ်ပါတယ်အစ်စ်ထက်တွင်းလိုက်တဲ့ပုံမှန်18မှာဘီသူမဆိုနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရွာအေးချမ်းတာယာရေးနဲ့ပြည်သူတို့ရဲ့ကိုကျင့်တရားအကျိုးတို့ကိုပြက်ပြားစေရန်အကြံဖြင့်ဖြစ်စေထို့သောပြက်ပြားစေတမ်းရသောအခြေအနေဖြစ်နိုင်ကြောင်းသိလျက်ဖြစ်စေငွေသို့မဟုတ်ပစ္စည်းကိုလည်းအခြားနည်းလမ်းတစ်ခုခုကိုတော်လောက်သုံးစွဲရေးသူတဦးဦးအားငင်းညမ်းစွာစုဝေးခြင်းနဲ့ငင်းညမ်းစွာစီတန်းလှည့်လည်ခြင်းပြုအောင်လှုံ့ဆော်ခြင်းသွေးဆောင်ခြင်းဖျားယောင်းခြင်းသို့မဟုတ်တိုက်တွန်းခြင်းပြုကြောင်းပြစ်မှုထင်ရှားစီရင်ခြင်းခံရခြင်းထို့သူကို၃နှစ်ထက်မပိုသောထုံတန်ချမှတ်ရမယ့်အပြင်ငွေတန်လည်းချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်။ဒီအချက်နဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ဘက်ကပြင်ဆင်လိုက်လို့ထုံတန်၂နှစ်ဖြစ်သွားပါပြီ။အလားတူပဲပုံမှန်၄ပုံမှန်ခွဲဂါကြီးမှလည်းငင်းညမ်းစွာစူဝေးခြင်းသို့မဟုတ်ငင်းညမ်းစွာစီတန်းလှည့်လည်ခြင်းပြုလုပ်မဲ့အစီအစဉ်ခမန်းလူဦးရေဆိုတဲ့ဇကရက်အပြင်ကမန်းကုံကြစီနဲ့ကုံကြခံမဲ့ပုံကိုသို့မဟုတ်အဖွဲစည်းဆိုပြီးဖြစ်ဆွတ်ထားပါတယ်အတိဘယ်ကတော့ငွေကြေးအသုံးပြုပြီးမကောင်းတဲ့ရည်ရွယ်ချက်နဲ့စုဝေးမယ်စီတန်းလှည့်လည်မယ်ဆိုရင်အဲ့ဒီစီစဉ်သူကိုဖမ်းဆီးအရေးယူနိုင်တယ်ဆိုတဲ့ဥပဒေမျိုးပါဒီနေရာမှာငိမ့်စုစီဥပဒေဘာလို့ပြတ်ထန်းရလဲဆိုတဲ့ရည်ရွယ်ချက်ကိုပြန်ပြီးကြည့်ဖို့လိုလာပါတယ်သမရဦးသိန်းစိန်လက်ထက်မှာသူတို့အစိုးရဟာရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့အစိုးရဖြစ်ကြောင်းပြသဖို့ငိမ့်စုစီဥပဒေကိုပြဋ္ဌာန်းပေးခဲ့တာပါ။ဒါပေမဲ့တကယ်တကယ်လက်တွေ့မှာတော့အဲ့ဒီအချိန်ကလွတ်လပ်စွာဆန္ဒထုတ်ဖော်권ရခဲ့ကြတာမဟုတ်ပါဘူး။ဥပဒေအရစုဝေးဖို့စီတန်းလှည့်လည်ဖို့တက်ဆိုင်ရာအာဏာပိုင်စီခွင့်တောင်းရပြီးခွင့်ပြုချက်မရရင်စုဝေးတာစီတန်းလှည့်လည်တာမလုပ်နိုင်ကြလို့ပဲဖြစ်ပါတယ်။ဒီတဲ့ပိုးပြီးဆိုတာရှိပါသေးတယ်။အဲ့ဒါကတော့မြို့နယ်အသီးသီးကရက်တက်ဖွဲ့မှုယုံတွေဟာဘယ်နေရာကိုတော့စုဝေးစီတန်းခွင့်ပြုမယ်ဘယ်နေရာတွေမှာတော့စီတန်းလှည့်လည်ခွင့်မပြုနိုင်ဘူးဆိုပြီးသူတို့ဖာသာသူတို့စိတ်ကြိုက်တတ်မှတ်မှုတွေလုပ်ထားတဲ့ကိစ္စပါဒီအတွက်စုဝေးဖို့စီတန်းလှည့်လည်ဖို့တင်ပြလိုက်ပြီဆိုတာနဲ့အဲ့ဒီတတ်မှတ်ချက်အကြောင်းပြပြီးငင်းပယ်ခဲ့တာကြီးဖြစ်ပါတယ်ဒီအချက်တွေကြောင့်ပဲစုဝေးဆန္ဒပြသူစီတန်းလှည့်တဲ့သူတော်တော်များများငိမ့်စုစီဥပဒေနဲ့ဖမ်းဆီးထောင်ချတာခံခဲ့ကြရပါတယ်။နောက်ပိုင်း NLD ပါတီဝင်တွေလွှမ်းမိုးတဲ့လွှတ်တော်ဖြစ်လာတဲ့အခါ2016ခုနှစ်မှာဥပဒေကိုပြင်ဆင်ပြီးအဲ့ဒီအချက်တော်တော်များများကိုဖြေလျှော့ပေးခဲ့ပါတယ်။မြို့နယ်ရတပ်ဖွဲ့ရဲ့အဓိပ္ပာယ်မဲ့တဲ့တတ်မှတ်မှုတွေကိုပယ်ဖျက်နိုင်ခဲ့သလိုစုဝေးမဲ့သူစီတန်းလှည့်လည်မဲ့သူတွေဟာခွင့်ပြုချက်တောင်းစရာမလိုတော့ပဲသက်ဆိုင်ရာမြို့နယ်ရတပ်ဖွဲ့မှုယုံကို48နာရီကြိုတင်အသိပေးတင်ပြဖို့လိုတဲ့အခြေအနေအထိဖြစ်လာခဲ့ပါတယ်။ဒီလိုဖြေလျှော့မှုတွေလုပ်ပေးခဲ့ပေမဲ့လည်းတချို့သောအင်အားစုတွေဟာငိမ့်ညမ်းစွာစူဝေးစီတန်းလှည့်လည်ခွင့်ဆိုတာကိုအခွင့်ကောင်းယူပြည်သူတွေကိုအခကျင်းငွေပေးပြီးစူဝေးဆန္ဒပြခိုင်းတဲ့ကိစ္စမျိုးတွေပေါ်ပေါက်လာပါတယ်။ဟောပြောတဲ့စီမှာလည်း ဥပဒေနဲ့မညီတဲ့ပြောဆိုမှုတွေမတရားဆွဆွဲမှုတွေညဉ့်ညမ်းမှုတွေပါဝင်လာပြီးတချို့ပွဲတွေဆိုရင်တိုင်းပြည်တည်ငြိမ်ပြပြအောင်လှုံ့ဆော်တဲ့အထိလုတ်ကင်လာတာတွေ့နိုင်ပါတယ်အဲ့ဒီလိုအခြေအနေမျိုးတွေကို NLD အစိုးရကဥပဒေပြဋ္ဌာန်းပြီးကင်တွယ်ထိမ့်သိမ်းခြင်းနဲ့အတွက်အခုဥပဒေချမ်းကိုပြဋ္ဌာန်းဖို့ကြိုးစားရတယ်လို့မှတ်ယူနိုင်ပါတယ်တကယ်ရိုးရိုးသားသားစာနာပြမဲ့အလုသမားလေသမားကျောင်းသားနဲ့ပြည်သူတွေအစုအဝေးတွေအနေနဲ့အခုဥပဒေပြဋ္ဌာန်းချက်အရဘာမှထိခိုက်မဲ့အနေအထားမရှိပါဘူးဒါပေမဲ့ငွေကြေးစိုက်ထုတ်ပြီးလွတ်လပ်စွာစုဝေးခွင့်စာနာထုတ်ဖော်ခွင့်ကိုတလွဲသုံးနေတဲ့လူအုပ်စုတချို့ကတော့ထိခိုက်နိုင်စရာရှိပါတယ်အဲ့ဒီလူအုပ်စုတွေဟာငွေကြေးအမြောက်များစိုက်ထုတ်သုံးစွဲပြီးအမျိုးဘာသာသာသနာရေးတမတော်ထောက်ခံရေးဆိုတဲ့ခေါင်းစဉ်တွေတက်ပြီး NLD အစိုးရနဲ့ပါတီလူပုဂ္ဂိုလ်တွေကိုမမှန်မကန်ဆွဆွဲပုတ်ခတ်ပြီးစင်မော်တက်ပြီးတည်ငြိမ်မှုပြက်ပြားအောင်လုပ်နေတာတွေ့နိုင်ပါတယ်အခုအဲ့ဒီအုပ်စုရဲ့လုပ်ရက်ကိုပြည်ခိုင်မျိုးပါတီနဲ့တမတော်ကကာကွယ်ပေးလိုတာကြောင့်ငိမ့်စုစီဥပဒေချမ်းကိုအသေးအတန်စန့်ကျင်နေကြတာဖြစ်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်